အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာသမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့လက်ရာဇွန်အုပ်စုတွေဆန္ဒပြပွဲမတိုင်ခင်နှစ်ရက်အလိုမှာအုပ်စုခေါင်းဆောင်ကိုဝါရှင်တန် DC ရဲတပ်ဖွဲ့ကတနင်္လာနေ့ကဖမ်းဆီးလိုက်ပါတယ်။ The Proud Boys လို့အမည်ပေးထားတဲ့လက်ရာဇွန်အဖွဲ့ခေါင်းဆောင် Enric Darro ကိုပြီးခဲ့တဲ့လကဝါရှင်တန် DC ဆန္ဒပြပွဲတွေအတွင်းတမိုင်းဝင်African American ဖျားရှိခိုးကြောင်းမှရှိနေတဲ့ Black Lives Matter စိုင်းပုတ်ကိုထိုချမီးရှို့ခဲ့တဲ့အတွက်ပစ္စည်းဥစ္စာဖျက်ဆီးမှုစွဲချက်တွေနဲ့ဖမ်းဆီးခဲ့ကြောင်း DC ခရိုင်ရဲဌာနကပြောကြားခဲ့ပါတယ်။ဒါ့အပြင်အသက်36နှစ်အရွယ်ဒါရိုးကိုရဲတွေဖမ်းဆီးချိန်မှာကြီးစံအများပြားထက်နိုင်တဲ့စွမ်းရည်မြင့်ကြီးကတ်တွေတွေ့ရှိခဲ့တာကြောင့်လက်နက်ခဲယံကင်ဆောင်မှုစွဲချက်လည်းပါဝင်ပါတယ်။ The Proud Boys အဖွဲ့ဟာဗုဒ္ဓဘုနေ့မှာ American ပြည်ထောင်စုလွှတ်တော်အဆောက်အအုံရှိစုဝေးကြမယ်လို့မျှော်လင့်ရပါတယ်။ရွေးကောက်ပွဲမှာဘိုင်ဒန်အနိုင်ရမှုကိုလွှတ်တော်ကအတည်ပြုလိုက်တဲ့အတွက်ထရမ့်ကိုထောက်ခံသူအများပြားဟာလွှတ်တော်ရှိဆန္ဒပြကြဖို့စီစဉ်နေကြတာဖြစ်ပါတယ်။ဒီအတော်အတွင်းမနေ့အင်္ဂါနေ့ကစပြီးဝါရှင်တန် DC မြို့တော်မှာထရမ့်ကိုထောက်ခံသူတွေစတင်ဆန္ဒပြနေကြပါတယ်။ရဲတွေဘက်ကတော့ဆန္ဒပြသူတွေအနေနဲ့လက်နက်တွေယူမလာကြဖို့တတိပေးထားပါတယ်။ဝါရှင်တန် DC မှာဗုဒ္ဓဘုနေ့ဆန္ဒပြပွဲတွေအတွက်လုံခြုံရေးယူဖို့တပ်ဖွဲ့ဝင်300ကူညီပံ့ပိုးဖို့ရှိကြောင်း National Guard ပြည်နယ်လုံခြုံရေးတပ်ဖွဲ့ကပြောပါတယ်။